စကိုင်းတိုင်းမင်းကင်းနယ်မှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဇန်နဝါရီလ25ရက်နေ့ကထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဇနပြင်းရွာမှာပစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။တနီမြို့နယ်တဲကမဲတင်ရွာဘက်မှာတော့ရွာပြင်မှာတဲထိုးနေကြသူတို့ရဲ့တဲတွေအသုံးဆောင်ပစ္စည်းတွေကိုစစ်သားတွေကဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောဆိုပါတယ်ခင်ဗျာ။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြပေးမှာပါခင်ဗျာ။
စကိုင်းတိုင်းမင်းကင်းမြို့နယ်ကစနပြင်းကျွော်နာမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေဇန်နဝါရီလ25ရက်အင်္ဂါနေ့ကတိုက်ပွဲဖြစ်ခဲ့ပါတယ်။စစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့နေရာကိုတွားရောက်တိုက်ခိုက်ရာကအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ
်။ဒီကောင်စီတပ်ဆွဲထားတဲ့ဥမာစနပြင်းပေါ့စနပြင်းပေါ့စနပြင်းရဲ့ဒီကောင်မှရှိနေဒီကြော်တွေရမှာပဲ။အလို့စားကြတယ်ကျွန်တော်ဒီကောင်စီမှာကအင်အား50ခန့်လောက်ပေါ့ပြည်ကြီးများပဲဗျ။အဲ့ဒီတားမှာကဒီမှာပြစ်ခတ်တဲ့တပေါ်ပါမယ်ပေါ့ပြီးဆုံးနိုင်ရတော့အနည်းဆုံးကျွန်တော်တို့မြင့်မြင့်အနေထားအနေကတော့အနည်းဆုံး3ယောက်ကတော့အတိကျပဲ3ယောက်ကျတယ်အဲ့ဒါတော့ဒီကပေါ့ပဲ
ဒီတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူး။သခိုင်းတိုင်းအတွင်းကပဲမင်းကင်းမျိုးနယ်ရဲ့အထက်ပိုင်းမှာရှိတဲ့ကဏီမျိုးနယ်ဘက်မှာတော့မဲတင်ရွာနာကတဲအိမ်တချို့ကိုစစ်တပ်ကဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီဘက်ကရွာတွေကိုစစ်ကောင်စီတပ်တွေမကြာခဏဝင်ရောက်ရှာဖွေလို့ရွာပြင်မှာတချို့ကတဲထိုးနေကြရပါတယ်။ချင်းသွင်းမြေအတွင်းတွာလာနေတဲ့စစ်ကောင်စီရဲရင်ဟာဇန်နဝါရီလ24ရက်တရင်လာနေညကမြစ်ဘေးကမဲတင်ရွာအနီးစခန်းချရပ်နားထားပါတယ်။ဇန်နဝါရီလ25ရက်မနက်ပိုင်းမှာတော့ရေရင်ပေါ်မှာပါလာတဲ့တပ်ဖွဲ့ဝင်တွေဟာမဲတင်ရွာအပြင်ကတဲအိမ်တွေနဲ့အတုံးဆောင်တွေကိုမိရှို့ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ပစ်ခတ်တိုက်ခိုက်မှုတွေမရှိဘဲဖျက်ဆီးသွားတာဖြစ်တယ်လို့ဒေသခံတို့ကအခုလိုပြောပါတယ်
။စေနာအင်းကပေါ့စစ်ကောင်စီတပ်ကရေရင်ညောင်းရဒီညားဟာပေါ့ဒီဆီရီရှောင်းနေတဲ့ပြည်သူတွေရှိနေပေါ့ဆီရီရှောင်းနေတဲ့ပြည်သူတွေကနေကနေပြီးတော့မှဒီစီးပွားရေးတွေပြောတော့တဲအိမ်မှာချားတယ်ပေါ့တော့တဲတယ်ပေါ့အဲစစ်ကောင်စီတပ်ကိုဟိုချောက်ဘုံကိုတော်တော်များများနေရတယ်ရှိတယ်။ဒါနဲ့ဒီအစီအစဉ်ရှိတယ်။ဒီအဲ့ဒီတင်းနေတဲ့မာလုံးကိုစစ်ကောင်စီတပ်ကလက်လက်ကြီးနေတဲ့ပြည်ပြည်ကမှမာလုံးကိုအဲ့ဒီလိုပြတ်သွားတာမျိုးကျွန်တော်သိရတယ်ပေါ့ဗျာ။တကယ်တိုက်ပွဲမရှိဘဲနဲ့ကိုစစ်ကောင်စီရဲ့တပ်ကရည်ရွယ်ချက်ရှိရှိအခုလိုတည်တူနေရဲ့ရေအေးကြီးရေးရှောင်နေရဲ့ပြင်းမဲ့ပြည်သူရဲ့ဒီတဲတွေခုနကနေရာကိုလိုက်ပြီးတော့ကို issue ဖြစ်စီနေတာအနေထားအဲ့လိုမျိုးပေါ့ဗ
ျဇန်နဝါရီလ22ရက်မှာလဲကဏီမြို့နယ်မုတ်တော်အရှိကျွော်ကလူနေအိမ်7လုံးကိုမီးရှို့ဖျက်ဆီးသွားတယ်လို့စိတ်ဝေဒနာရှင်အရက်သားပြည်သူတို့ကိုလည်းပြစ်ခတ်ခဲ့လို့တေဆုံးသွားတယ်လို့ဒေသခံတွေကပြောပြပါဗါးစစ်ကောင်စီတပ်တွေဟာစကိုင်းနိုင်တဲ့ကချင်းသွင်းမြင့်တလျှောက်ရေချောင်းကနေတွာလာပြီးရိခါတွေအပြင်ခဏီးမြို့မှာရှိတဲ့ကြောက်စိမ့်မော်တွေကနေကြောက်စိမ့်တွေကိုတည်ယူလို့ရှိပါတယ်ဒါကြောင့်မင်းကဲနဲ့ကဏီဘက်မှာလှုပ်ရှားတဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့မကြာခဏဆိုသလိုထိတွေ့တိုက်ပွဲတွေဖြစ်နေတာပါချင်းသွင်းမြစ်ကြောင်းထဲမှာတွာလာနေတဲ့အရက်သားရေရင်တွေအနေနဲ့အပြန်အလှန်ပြစ်ခတ်မှုတွေကြားရောက်တဲ့အတွက်တတိထားကြဖို့အတွက်ကိုလည်းပြည်သူ့ကာကွယ်ရေးအဖွဲ့တွေကတတိပေးထားပါတယ်ခင်ဗျာ